Ukraine မှာအများဆုံးအပြစ်ခတ်ရဲဆဲကြဖို့အမေရိကန်ရွေးကောက်ခံသမ္မတဒေါနယ်ထရန့်က Ukraine နဲ့ပြည်သူ့သမ္မတတို့နဲ့ပါရီမြို့တော်မှာတွေ့ဆုံပြီးဒီကနေ့မှာပဲတိုက်တွန်းလိုက်ပါတယ်။ရပောင်းတစ်ထောင်ကျော်စစ်ပွဲရဲ့ရည် Ukraine ကညှိနှိုင်းဖို့လိုလားကြောင်းလဲသူ့ကိုယ်ပိုင် Truth လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။အစကတည်းကမဖြစ်သင့်တဲ့စစ်ပွဲကြောင့် Ukraine ရောရုရှားမှာပါစစ်သည်ထောင်ပေါင်းချီတင်ဆုံးခဲ့ရတယ်လို့လည်းပြောပါတယ်။အများဆုံးအပြစ်ခတ်ရဆဲပြီးဆွေးနွေးညှိနှိုင်းမှုတွေစတင်ပြီလို့လည်းတိုက်တွန်းခဲ့ပါတယ်အသက်ပေါင်းများစွာအချီးနှီးဆုံးရှုံးနေရပြီးမိသားစုပေါင်းများစွာဘဝပြတ်နေရတဲ့စစ်ပွဲကိုအဆုံးသတ်နိုင်အောင်စတင်ကြိုးပမ်းဖို့လည်းရုရှားသမ္မတဗလာဒီမီယာပူတင်ကိုတိုက်တွန်းထားပါတယ်ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့နဲ့ပါရီမြို့တော်မှာစနေနေ့ကတွေ့ဆုံပြီးမှပဲရွေးကောက်ခံသမ္မတထရမ့်ရဲ့တိုက်တွန်းချက်ထွက်ပေါ်လာခဲ့တာပါယူကရိန်းသမ္မတကတော့တွေ့ဆုံမှုဟာအပြုသဘောဆောင်တယ်လို့ပြောခဲ့ပါတယ်ငင်းကြီးအတွက်ညီနိုင်ရမှာယူကရိန်းအတွက်မျှတမှုရှိဖို့လိုအပ်ပြီးဒါမှသာရုရှားနဲ့ရုရှားသမ္မတပူတင်တို့လိုရန်လိုသူတွေနောက်တစ်ကြိမ်အလားတူမလုပ်အောင်တားဆီးနိုင်မယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ